American 製ကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်အခြေအနေအတွက်အသုံးပြုခွင့်တောက်ကြားနေ့မှာအတည်ပြုပေးဖို့သမ္မတအိမ်ဖြူဝန်ထမ်းအကြီးအကဲ Mark Meadows American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဆိုင်ရာဌာန FDA ကိုဖိအားပေးနေပါတယ်။ဒီကာကွယ်ဆေးကိုပြန်ပတ်အကြံပေးတွေပါဝင်တဲ့ FDA အဖွဲ့ကကျေသပရီးနေမှာအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးခဲ့တာဖြစ်ပြီးနောက်တစ်ဆင့်အနေနဲ့ဒီဆေးကိုလူမှုကိုထိုးပေးနိုင်ရင်အတွက် FDA ကချထားပေးရမှာဖြစ်ပါတယ်။ FDA အကြီးအကဲ Stephen Hahn ကိုတောက်ကြနေမှာ Mark Meadows တယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့တာဖြစ်ကြောင်းအကြီးတန်းအရာရှိတူရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။ပြောကြားတဲ့အကြောင်းအရာအသေးစိတ်ကိုထုတ်မပြောပေမဲ့စီကံသတ်မှတ်ချက်ချမှတ်သူတွေကိုဟန်ကတင်ပြဖို့ရှိကြောင်းလည်းပြောပါတယ်။ American သမ္မတ Donald Trump ဟာဒီကာကွယ်ဆေးအတွက်အတည်ပြုချက်အမြန်ချထားပေးရေးကိုဖိအားပေးနေတာလည်းဖြစ်ပါတယ်။